အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာကနေဒါဝန်ကြီးချုပ်နဲ့တွားတွေ့ပြီးတော့တရားမဝင်တဲ့ဇက်ဖြတ်ခေလုံငွေရှောက်မှုတားမြစ်ဖို့ကိစ္စကိုသဘောတူညီချက်ရခဲ့ပါတယ်။ခေလုံငွေရှောက်ဖို့အတွက်အမေရိကန်ကနေဒါနယ်စပ်တလျှောက်တရားမဝင်ဖြတ်ကျော်တဲ့နေရာတွေကနေခိုးဝင်လာကိုဟန်တားရေးလူမှုကြီးကြပ်ရေးသဘောတူချက်ကိုသမ္မတဂျိုးဘိုင်ဒန်နဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုတို့မနေ့ကပဲဖူးတွဲကြေညာလိုက်တာပါ။အော်တော်မျိုးတော်မှာကျင်းပတဲ့ခေါင်းဆောင်တို့ရဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာသမ္မတဘိုင်ဒန်ကမြန်မာအမေရိကဒေသမှာတမိုင်းဝင်မြင့်တက်လာနေတဲ့လူမှုပြဿနာကိုဖြေရှင်းဖို့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းလည်းပြောပါရယ်။တနိုင်ငံသဘောတူညီချက်အရတနိုင်ငံချင်းစီအနေနဲ့တရားမဝင်တဲ့ဆက်ဖြတ်တဲ့နေရာတွေကတစ်ဆင့်ရောက်လာတဲ့ခေလုံငွေလျှောက်သူတွေကိုပြန်မောင်းထုတ်နိုင်တော့မှာဖြစ်ပါရယ်။အခုလိုလုံနိုင်တာကနေအမေရိကန်ကိုနေရာပေါင်းစုံကဝင်လာပြီးကနေဒါနိုင်ငံနဲ့ဆက်ဝင်ဖို့ကြိုးစားတဲ့သူတွေများလာနေတာကိုကန့်သတ်နိုင်မှာဖြစ်ပြီးတော့ကနေဒါအတွက်အထောက်အကူဖြစ်စေဖို့ညီမှန်းထားပါတယ်။အရင်ကလူမှုကြီးကြပ်ရေးသဘောတူညီချက်အရတရားဝင်ဂိတ်တွေမှာခေလုံငွေလျှောက်သူတွေကိုညှင်းပယ်ပြန်မောင်းထုတ်တာမျိုးနှစ်ဖက်လုံးကလုပ်နိုင်ပေမဲ့တရားမဝင်တဲ့ဆက်ဖြတ်ကျော်တဲ့နေရာတွေမှာတော့ပြန်ပို့လို့မရပါဘူး။အခုနောက်ဆုံးသဘောတူညီချက်အရတော့တရားမဝင်ဝင်လာတဲ့သူတွေကိုပါပြန်ပို့နိုင်ခွင့်ဖြည့်ဆွတ်လိုက်တာဖြစ်ပါတယ်။ညူယောက်ပြည်နယ်နဲ့ကွဘက်ပြည်နယ်ကြားက Roxham Tolland ကနေအများဆုံးဖြတ်ပြီးတော့ကနေဒါနိုင်ငံထဲဝင်လာသူတွေတိတိကျကျပုံများလာနေတာကိုဟန်တာကင်တွေ့ဖို့ကနေဒါဝန်ကြီးချုပ် Justin Trudeau ကနိုင်ငံတွင်း PR ပေးခံရတဲ့အချိန်မှာခုလိုသဘောတူညီချက်ထွက်လာတာလည်းဖြစ်ပါတယ်ခင်ဗျာ။